မြန်မာနိုင်ငံရဲ့ကာကွယ်ရေးကပိတ်ကတ်တွေမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးစုလိုက်ရှင်းလင်းပယ်ရှားမှုတွေကျူးလွန်တဲ့ကြောင်းအမေရိကန်ဆိုရကဒီကနေ့ပဲတရားဝင်သတ်မှတ်ပြောဆိုလိုက်ပါတယ်။ဒီကာကွယ်ရေးကအခြေအနေနဲ့ပတ်သက်လို့ရရှိထားတဲ့အချက်လက်တွေအရ ethnic cleansing လူမျိုးစုလိုက်ရှင်းလင်းပယ်ရှားမှုတွေကျူးလွန်လာရောက်ကြောင်းထင်ရှားနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ဒီကနေ့ဝါရှင်တန်ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြထားပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအစိုးရကုပြောင်းရေးအတွက်အောင်မြင်မှုတွေကိုစဉ်းစားဆုံးဖြတ်ရမှာရခိုင်မျိုးကန့်ကွက်ဖြည့်ရှင်းမှုတွေဟာအရေးပါလိမ့်မယ်လို့လည်းသတိပေးထားတာပါပြီးခဲ့တဲ့တင်ပတ်တဲ့နေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်တာဝန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့ပါတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီကျူးကမ်းမှုတွေအောင်မြင်ဖို့အမေရိကန်ကပံ့ပိုးကူညီလို့ရောက်အတိအသေးပြောကြားခဲ့တယ်လို့လည်းဝန်ကြီးဒေတာဆန်းရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါမှမဟုတ်ရိုဟင်ဂျာနဲ့တခြားလူမျိုးစုတွေလိုဒီလိုရှာလို့အခြေအနေကြုံရသူတွေလူတိုင်းဝန်ကဘေးပယ်ခံထားရသူတွေပေါ်ပြုမှုဆက်ဆံမှုတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီအစဉ်ကုပြောင်းရေးမှာအရေးကြီးကြောင်းလည်းတတိပေးထားပါတယ်။ဒီကံဒီနယ်ကပြပခတ်တွေအတွင်းဝန်ကြီးတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်မှုတွေကိုလည်းအပြစ်သွင်းအရေးကြီးဖို့အရေးကြီးကြောင်းနဲ့ရခိုင်ရင်းဖြည့်ရှင်ရမှာကုလသမဂ္ဂလူညွန်ရေးကောင်စီနဲ့ထွေထွေညီလာခံတတိယကွန်ပျူတာရဲ့စာအုပ်ချက်တွေကိုအမေရိကန်ကအားပေးကြောင်းလည်းကြေညာချက်မှာပြောဆိုထားတာပါ။ဒီကံဒီနယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲတန်ရဲမြန်မာစစ်တပ်ကတော့မချသေးခင်တုန်းကလည်းတက်တွဲစုံစမ်းမှုတွေလုပ်ခဲ့ပြီးလူမျိုးရေးတပ်ဖွဲ့ဝင်တွေနဲ့ဥပဒေနဲ့အညီသာပြုမှုဆောင်ရွက်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။